နိုင်ငံတကာစွမ်းအင်ကုမ္ပဏီကြီးတွေဖြစ်တဲ့ American အခြေစိုက် Chevron နဲ့ပြင်သစ်အခြေစိုက် Total တို့မြန်မာနိုင်ငံကနေထွက်ခွာဖို့ကြီးညာလိုက်တာကြောင့်နောက်ဆက်တွဲမြန်မာစီးပွားရေးအပေါ်ရိုက်ခတ်မှုတွေကြီးမားနိုင်တယ်လို့ခန့်မှန်းနေကြပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲဆီယနာတင်ခဲ့တာတစ်နှစ်နီးပါးရှိလာချိန်မှာပဲနိုင်ငံတကာစီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံကထွက်ခွာလာနေတာကြောင့်စစ်ကောင်စီအတွက်ရေရှည်ထိခိုက်လာနိုင်တယ်လို့လည်းအကဲခတ်တချို့ကသုံးသပ်ပါတယ်။ကမ္ဘာထိပ်တန်းစွမ်းအင်လုပ်ငန်းကြီးတွေမြန်မာနိုင်ငံကထွက်ခွာဖို့ပြင်ဆင်နေတာကြောင့်နောက်ဆက်တွဲရိုက်ခတ်မှုတွေဘာတွေရှိလာနိုင်ပါသလဲ။လုံခြုံရေးအရာအမည်မဖော်လိုတဲ့စွမ်းအင်လုပ်ငန်းကျွမ်းကျင်သူတို့ကိုကိုဝင်းမင်းကမေးမြန်းတာမှာသူကအခုလိုစပြီးတော့ရှင်းပြပါတယ်
။မြန်မာနိုင်ငံရှိတဲ့ကမ္ဘာ့ဘောဓဝိစီမံကိန်းတွေဒီနကအကြီးဆုံးစီမံရေးလုပ်ဖြစ်တဲ့ German Siemens ရဲ့လုပ်ငန်းဆောင်ရွက်တဲ့သူအော်ပရေတာဖြစ်တဲ့ Total Energy ကုမ္ပဏီရဲ့လို့သူကြီးညာရတဲ့အလားတူအဲဒီစီမံရေးမှာ partner ပါဝင်တဲ့ American Engineering Company ကရော Chevron ကုမ္ပဏီရဲ့သူကထွက်ခွာမယ်ဆိုပြီးတော့ကြီးညာချက်တွေဒါလည်းကြီးတဲ့အခါကျတော့ဝင်ငွေ American Dollar တန်းချီပြီးဝင်နေတဲ့လုပ်ငန်းဒီတစ်ခုကနေပြီးတော့ထွက်ခွာဖို့ဆုံးဖြတ်တယ်ဆိုတာတော့တော်တော်ရှင်ကတော့ဆုံးဖြတ်လိုက်တယ်ဆုံးဖြတ်ချက်လို့ယူဆပါတ
ယ်ဟုတ်ကဲ့ဘာကြောင့်အခုလိုစွန့်စားရတယ်လို့သုံးသပ်မိလဲ
အမသိနောက်ပိုင်းမှာစစ်ကောင်စီကညာအလွန်ကျွန်းတုံးပြီးတော့ညွှန်ရာတွေမြှို့ရာတွေဒီနဲ့ဒီညွှန်ရာတွေပေါ်မှာပြစ်ခတ်မှုတွေဟာနိုင်ငံတော်ကတော့ဆိုးရတဲ့အခြေအနေဖြစ်တာအဓိကမှာတရားဥပဒေစိုးမိုးရေးတော့ကိုတော်ရဲပြီးတော့ထိန်းသိမ်းနိုင်ခြင်းမရှိတဲ့အနေအထားဖြစ်လာတဲ့အပေါ်မှာဒီနိုင်ငံကကုမ္ပဏီကြီးတွေအနေနဲ့အထူးစိုးရင်တော့ကကျုပ်ရောသူရဲ့လုပ်ငန်းကြီးခိခိုက်မှာလို့သူပူပန်နေနေတာရှိမယ်နော်ဒီကတော့အဲဒါဆောင်ရွက်တာမှာဟိုတိလာရှိတဲ့ပုံပြီးနေတဲ့ရက်တီတိုင်းတိုင်းနဲ့နေတာဟိုအများကြီးရှိတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဘလို့တည့်ရမှုတွေဆက်ဖြစ်လာနိုင်မယ်လို့သုံးသပ်ထားမိတယ
်တည့်ရမှုကတော့စစ်ကောင်စီဘက်ကတော့လောလောဆယ်တဝန်ရောင်းချဖို့ရရှိတဲ့ဝန်ကြီးတွေအပြည့်အဝမရရှိသေးဘူးပေါ့ပုံတွေရင်းနဲ့ပုံကြီးကတဝန်ရောင်းချမှုပေါ်ရရှိတဲ့ဝန်ကြီးတွေအနေမှာအဝေးပိုင်ပိုင်းဖြစ်တဲ့ကောင်နဲ့ဆိုင်နေပဲအချာဝင်ဝင်ချို့ဖြစ်ကောင်စီကိုလွှဲပြောင်းပေးခြင်းမပြုသေးဘူးလို့သိရတယ်။အဲ့တော့စားတစ်ခုမှာတော့တောင်းရုံချတဲ့ပတ်သက်ဝင်ဝင်အခွန်တွေကိုတော့ဖြစ်ကောင်စီဘက်ကဆက်လက်ရရှိနေတဲ့အနေအထားရှိတယ်။အဲ့တော့ဒီအခုတတော်အခြေအနေရတော့ပုံမကြီးကဘာပြီးရနေပြီးတော့ဆော့ဖာထွက်တော့ပဲဆိုနေမယ်လေ။ဘာတော့ဝင်ရုံချမှုကတော့ဆက်ဆိုင်သွားမယ်အနေအထားမဟုတ်ဘူး။စာချုပ်ပါအတိုင်းကျန်ရှိခဲ့တဲ့ပါတနာတွေတော့ဦးရနေပြီးတော့အော်ပရေတာကိုတောင်းယူဆောင်ရွက်တဲ့နေသားမျိုးဘုံဖို့လဲစိတ်ဝင်စားတဲ့ဆက်ကြီးတဲ့ကုမ္ပဏီတွေရနေပြီးတော့ဝင်ရောက်လုပ်ကင်လာတိုင်းမျိုးနေသားရှိပါတယ်
ဟုတ်ကဲ့ဒီပေါ်အခုဒီစစ်ကောင်စီဘက်ကရောတရားပြန်ဆွဲနိုင်တာမျိုးရှိနေလား
ဒီရန်နဲ့တော့တော့ဝင်ရတာလူကစားချင်ရပါလို့အော်ပရေတာလုပ်ကင်လူကဆိုလို့ရှိရင်အော်ပရေတာလုပ်ကင်လည်းဆုံးလို့မယ်ဆိုရင်သူစားချုပ်ပါအတိုင်းတလောက်တူတူ notice ပေးရမယ်ပေါ့။အချို့လာတဲ့လူကောင်တွေးပြောရမယ်ဆိုရင်ဟာပါလေပေါ့။အစ်တမချက်အတိုင်းသူဆောင်ရခြင်းဖြစ်တဲ့အတွက်ကြောင့်မို့လို့ဒီဘဝဆူရဘက်ကတော့ total energy ထွက်ခွာဖို့လည်းပတ်သက်ပြီးတရားစွဲဆိုလို့မရဘူး။ total ကုမ္ပဏီကဘာမှပြီးသွားပြီးရင်ရှိတဲ့အခေါ်ခါများတွေပြီးဆောင်ပြီးရင်တော့သူ့ဒါထွက်ခွာဖို့ပြီးရမှာဖြစ်ပါတ
ယ်။ဟုတ်ကဲ့။နောက်ဒီရေရှည်ဆက်ရမှုအတွက်ဆိုလို့ရှိရောဘယ်လိုသုံးသပ်ထားမိလဲ
။ဒီဂျီရမာကန်ကကောင်းဝေးတိုက်တာလေသူ့ရဲ့စာချုပ်က30စာချုပ်ဖြစ်တဲ့အခါကျတော့တောင်ပေါ်68ကနေပြီးတော့ဆက်ပြီးထုံးလို့လာတယ်။အနေသားကလည်းနောက်မဲ့ဒါနဲ့ဆိုလို့ရှိရင်စာချုပ်တရပြီးပဲချိန်ဘောတော်ဝေးတိုက်တာလေဒါရှိုးကြလာတဲ့အနေသားပေါ့နော်။ဒီနေသားမှာတောင်ကားနဲ့တွဲမှာမှတော့တော့တော့ဝေးတဲ့အစ်တီမတွေ့ရှိနိုင်လို့ရှိရင်ဒီဆောင်ရတဲ့ဆက်ဆိုင်ရမယ့်အနေအထားမှာဒီတော့ရတဲ့ကုမ္ပဏီတွေနဲ့တိကျရှိစွာတော်တော်ဖြုတ်ပြီးတော့နောက်ဒီလူလူလူလာတဲ့ဆိုရဒီပေါ်လာတဲ့အချိန်မှာပြန်လည်ပေါ့ဆောင်ရွက်တဲ့အနေအထားမျိုးကိုယုံကြည်လို့ရတယ်တော်တော်ချီလီရစစ်ကောင်စီကတိုင်းပြည်ကိုတစ်နှစ်မီးမားကာလအထိထိသိမ်းနိုင်ခြင်းမရှိသေးဘူးပုံမပေါ်လွင်လာတဲ့သဘောရှိတဲ့အခါကျတော့ငောင်းပေါ်လာမယ့်ကိုယ်ဝင်များဘဝနိုင်ငံစစ်ဆိုးရတဲ့ရွှေဆောင်ရဖို့အလားအလာအဖြစ်ပြီးတဲ့ရုံးရုံလာပြီးတော့စီဝါကြီးကရင်းတော်ခံမှုရပုံမူပြီးတော့တင်းကျပ်လာတဲ့အလားအလာပြည့်စုံကြပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်စွရင်ဆိုင်ရာကျွမ်းကျင်တဲ့ခင်ဗျာ